ကလသမဂအတွင်ရေးမှူးချုပ်ဘန်ကီမွန်းရဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးပုဂ္ဂိုလ် BJ နံပြားရဲ့ယာရုကိုမကြခင်ရုတ်သိမ်းတော့မယ်လို့ကုလသမဂအတွင်ရေးမှူးချုပ်ယောငါပြောပါတယ်။ဒီဇင်ဘာလအကုန်မှာတက်တန်းကုန်ဆုံးတော့မယ်မစ္စတာနံပြားရဲ့ယာရုအတွက်နောက်ထပ်တက်တန်းတိုးဖို့ဒီနှစ်ကုလသမဂအထွေထွေညီလာခံကထောက်ခံကြေညာခြင်းမရှိခဲ့တာကြောင့်လို့ဆိုပါတယ်။မတ်အင်ဂျင်နိုင်ငံအပြည့်အစုံကိုပြောပြမှာပါရှင်
။ BJ နံပြားရဲ့တက်တန်းကုန်ဆုံးတော့မှာဖြစ်ပြီးနောက်ထပ်လူသားထိုးခန့်အပ်ဖို့မရှိတော့ဘူးဆိုတဲ့အကြောင်းကိုကုလသမဂ္ဂအတွင်းရေးမှူးချုပ်ရုံးရဲ့ပြောခွင့်ရအမျိုးသမီးက VOA ကိုအခုလိုပြောပါတယ
် The mandate on his office expires on the 31st of December.
I mean this is Mr. Nambiya ကိုတာဝန်ပေးထားတဲ့တက်တန်းဟာဒီဇင်ဘာလ31ရက်မှာကုန်တော့မှာပါ။ကုလသမဂ္ဂအထွေထွေညီလာခံကလည်းသူ့ရဲ့ယာဒူးတက်တန်းတိုးပေးဖို့ထောက်ခံကြေညာခြင်းမရှိခဲ့ပါဘူး။ဒါကြောင့်နောက်ထပ်လူသားထိုးခန့်အပ်ဖို့လည်းမရှိပါဘူး။မြန်မာနိုင်ငံအတွက်မလိုအပ်တော့ဘူးလို့ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကမြင်ကြပါတယ
်။အခုလိုဒီကျေးနံပြားရဲ့နေရာမရှိတော့ပေမဲ့မြန်မာနိုင်ငံအနေနဲ့ကတော့သူတို့ရဲ့နိုင်ငံသားရေးမူဝါဒအရကုလသမဂ္ဂနဲ့ဆက်လက်ပူးပေါင်းဆောင်ရွက်သွားမှာဖြစ်တယ်လို့သမရာယုံညွှန်ကြားရေးမှူးဦးစော်ထေကဗီအိုကိုပြောပါရယ်
။အရင်ကလည်းကျွန်တော်ကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်ဖြစ်တယ်၊ခုလည်းပူးပေါင်းဆောင်နေတယ်၊နောက်လည်းပူးပေါင်းဆောင်တော့တယ်။ဆိုတော့နံပြားနဲ့ပတ်သက်လို့ကတော့ကျွန်တော်တို့အနေနဲ့သူထုတ်ပြန်ကြေညာခြင်းနဲ့ပတ်သက်လို့ကျွန်တော်တို့ကတော့တော်တော်လေးစိတ်ဝတ်သက်သာဖြစ်ရတယ်။အဲဒီပုံမှာလည်းလက်တွေ့အခြေအနေမျိုးကိုသင်ဖော်ပြပြန်ရှိသေးတယ်။သူရဲ့ statement မှာစက်ကွက်ခရာကြီးထူရတဲ့အတွက်ကျွန်တော်တို့ကတော်တော်လေးကိုအားဝယ်ဒီစတင်ဖြစ်ပေါ်နေတဲ့အကြောင်းရင်းကိုဖော်ပြဖို့စက်ကွက်ခရာ။အဲ့လိုပဲကျွန်တော်တို့ကမြင်ပါတယ်
။ဟုတ်ကဲ့အဲ့တော့ Mr. Namiya ရဲ့ထုတ်ပြန်ချက်မှာထောက်ပြထားတဲ့ဒီပဋိပက္ခဖြစ်နေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကိုသတင်းမီဒီယာတွေတွားရောက်ပြီးတော့သတင်းယူခွင့်ပြုဖို့ဆိုတဲ့အချက်မှာမြန်မာအစိုးရကလည်းတွားခွင့်ပြုမှာဖြစ်တယ်လို့တုံ့ပြန်ထားတယ်ဆိုတော့သတင်းတော့တွေအတွက်အခုအစီအစဉ်တွေကဘယ်လိုရှိပါသလဲရှင
်သတင်းမီဒီယာတွေအစီအစဉ်အပိုင်းကတော့ကျွန်တော်တို့ကနေဦးကတော့ foreign media ပါမယ်ထို့တော့ကျွန်တော်တို့ local ပိုင်းက web correspondent တွေဖြစ်နေဒီလိုတော့ဒီမှန်ထားတယ်ဒါပေမဲ့ထို့တော့ဒါတွေကကျွန်တော်တို့ကနေဦးကဆက်လက်ပြီးတော့ဆောင်ရွက်မှာဖြစ်တယ်အများဆုံးအဖြစ်တော့အမေရောကျွန်တော်တို့ကရုပ်သံ video ဟိုနေ့စဉ်သတင်းကအကြီးကတဲ့ရင်းအပြင်စသည်ဖြင့်ဟိုစုံနေအောင်ရေးချယ်ပြီးတော့ဆောင်ရွက်တော့ဖြစ်တယ်အဲ့ဒါကိုတော့မကြခင်မှာအကြခင်ဆိုတော့အများဆုံးကျွန်တော်တို့အဲ့ဒါကိုဟိုတရင်းကြီးစဉ်လို့တို့တော့တက်တဲ့ခါမှာလည်းသူတို့ဒီပဲပြီးကြတော့လို့မရဘူးဒါတော့နေနေနေလုံးလုံးဖြစ်နေရကျွန်တော်တာဝန်ရှိသူတွေနဲ့ချိတ်ဆက်ပြီးလုံးလုံးကြီးကတာဝန်ယူပြီးဆောင်ရွက်ရမယ်အဲ့ဒါကိုတော့ကြံကြားရေးဝန်ကြီးဌာနကဒီမီဒီယာတင်းကိုဥဆောင်ပြီးတော့တော့ရောက်ဖို့ကျွန်တော်စီစဉ်ထားပါလေ
Mr. Nambiya ဟာသူ့တာဝန်မပြီးဆုံးခင်နောက်ဆုံးအကြိမ်ဖြစ်မြန်မာနိုင်ငံနဲ့ပတ်သက်တဲ့ကြေညာချက်ကိုဒီဇင်ဘာလ10ရက်နေ့ကထုတ်ပြန်ခဲ့ပါတယ်။အဲ့ဒီကြေညာချက်မှာရခိုင်ပြည်နယ်မြောက်ပိုင်းဘူးတိတောင်မောင်းတော်မှာဖြစ်နေတဲ့ပဋိပက္ခနဲ့ပတ်သက်လို့အရက်သားတွေရဲ့လုံခြုံရေးကိုလူမျိုးရေးဘာသာရေးမခွဲခြားဘဲအကာအကွယ်ပေးဖို့မြန်မာအာဏာပိုင်တွေကို VJ Nambiya ကတိုက်တွန်းထားပြီးနိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်တောင်ဆန်းစုကြည်ကိုလည်းအဲ့ဒီဒေတာကိုတွားပြီးဒေတာခံတွေနဲ့တွေ့ဆုံဖို့အကြံပြုထားပါတယ်။ VJ Nambiya ဟာကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်းရဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးပုဂ္ဂိုလ်ဖြစ်2012ခုနှစ်ဇန်နဝါရီလမှာစတင်တာဝန်ထမ်းဆောင်ခဲ့တာပါ။2008ခုနှစ်ကနေ2012ခုနှစ်အထိတော့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်းရဲ့ရုံးဖွဲ့အကြီးအကဲဖြစ်ထမ်းဆောင်ခဲ့ပါတယ်။အဲ့ဒီမတိုင်ခင်မှာတော့ Mr. Nambiya ဟာအိန္ဒိယနိုင်ငံဆိုင်ရာတန်အမတ်ကြီးဖြစ်ပါကစ္စတန်တရုတ်နဲ့အာဖဂန်နစ္စတန်နိုင်ငံတွေမှာတာဝန်ထမ်းဆောင်ခဲ့ပါရဲ့ရှင်